တျော်မျာနေ်ကကတာမှအင်ကနေ့ာထိတ်ပွေ်စ်ပြော်ပြင်ထန်နေစ်ဖြစ်ပီးစပေးရောင်တုခသည်တုနင်နေ်စ်ပြော်ထွ်ပြီးလာနေစ်ပဲလူတာကကပြော်ပါတ်စ်တွင်မီမျာထာ်ကိုာဝေးအောင်ကအသစ်ကိုပြော်ပြပီပါလ်မျာ။ရမီနေ်ရှေ့မျော်ပိုင်တရုံမျာနေစနာကရန်လုံးကျိုင်းနဲ့လောက်ကန်ဒေတာတဝိုက်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မတ်လ၁၄ရက်အင်္ဂါနေ့အထိစစ်ပေးရှောင်ဒုက္ခသည်တွေတရုံနိုင ရှိနိုင်ကိုတရာစပြီးတော့ညအချင်းရှိတရကိုနိုင်ပါဝင်ကြည့်ပါတော့ဘုတ်တယ်အမြဲတမ်းလည်းလည်းကြည့်ရမြဲတမ်းတော့အထူးတာပေါ့နော်နောက်တတတန်ကလည်းတူတဲ့တူချောင်းပြီးတော့ပိုက်တာပေါ့ဂျိုကြာဂျိုကြာပိုက်တာပေါ့နော်ညတန်ကောင်းကလည်းလည်းလည်းကြည့်ရတော့စတုံးပဲတုံးတုံးတုံးကတနားပါဝင်ကြည့်ပဲလို့ပေါ့နော်အာဟုတ်ကဲ့ဒုက္ခတဲ့က3000ကျော်လောက်ကျော်တော့ပေါ့ဝင်လာကြရင်ကြာပါတယ်သူတို့ကပြောတာလာတုံးပဲလာတုံးပဲလို့ပြောတာ
တရုတ်နိုင်ငံနဲ့ပြည်ဝင်လာတဲ့စေပေးဆောင်ဒုက္ခတဲ့3000ကျော်ရှိနေပြီးသူတို့ကိုတရုတ်နေဆက်မိုင်းတိုင်အမှတ် 125 မှာတရုတ်အစိုးရကဖွင့်ထားတဲ့ဒုက္ခတဲ့စခန်းမှာပြုစုစောင့်ရှောက်ထားပါတယ်ဒုက္ခတဲ့တွေမိမိတို့နေရာရင်းကိုပြောင်းခြင်းပေမဲ့စစ်ပွဲတွေကြောင့်မပြောင်းနိုင်ကြသေးဘူးလို့နတ်ဆန်ကျောင်းဆရာတော်ဦးကေတရာကမိန့်ပါတယ
်ပုံမှန်တော့အာတော့ခေါမလဲအစားတော့လည်းတော့ချက်ကျွေးတာပါနော်နောက်တစ်ချက်ကျတော့ဘောင်းတို့ဘာတို့အေရာတို့ဘာတို့အကုန်လုံးတို့လုံးပေးပါရဲ့ဒီဒုက္ခတဲ့တဲ့တွေကောင်းမှုစားတယ်လို့လုံးပေးတာဆုတ်ဖို့တို့ဖို့ဖို့ပါနော်အဲ့တော့အင်းပြန်ချင်တာပေါ့တကယ်ဒါပဲပြောကြတာတို့ကလည်းစမ်းတယ်ခုတ်ချင်တယ်တဲ့စမ်းတော့ခေါမလဲခုတ်လို့မရဘူးတဲ့ဒီနေ့ကတော့လည်းရှုံးတာပေါ့တဲ့အဲ့ပြောတာတော့အတန်ကောင်းကြတာပေါ့နော်
လောက်ကံမြို့ပအဝန်းကျင်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်လောက်ကံမြို့မှာစီးပွားရေးလာရောက်လုကန်ကြသူတွေက4000လောက်ဟာသူတို့ရဲ့မူရင်းနေရအတီးတီးကိုမနေ့ကထပ်မံထွက်ခွာသွားကြတယ်လို့လူမှုကေဇယ်ရေးအဖွဲ့တွေကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြပါတယ်။လောက်ကံမြို့ကိုတော့တပ်မတော်ပါဝင်နေကြားစောက်တက်ဒေသဆိုင်ရာရဲတပ်ဖွဲ့တွေကလုံခြုံရေးအထူးတင်းကျပ်ထားပြီးနေဆက်ကုန်တယ်ဂိတ်ဖြစ်တဲ့ချင်းရွှေဟော်မြို့ကိုလည်းတပ်မတော်ကထိန်းချုပ်ထားပါတယ်။လောက်ကံမြို့အဝင်အထွက်ကွမ်းလုံး၊တိန်နီ၊လားရှိုးစတဲ့လမ်းတစ်လျှောက်မှာလည်းလုံညုံရေးကိတ်တိုးချတာပြီးစစ်ဆေးမှုတွေတင်းကျပ်ထားကြောင်းသိရပါတယ်။ကုကန့်ဒေသမှာမတ်လ6ရက်ကနေ7ရက်နေ့ထိတိုက်ပွဲကြီးတိုက်ပွဲငယ်ပေါင်း48ကြိမ်ဖြစ်ပွားခဲ့ပြီးတပ်မတော်ကလောက်ကန်ဒေသတည်ငြိမ်အေးချမ်းရေးအတွက်နေမြေရှင်းလင်းရေးတွေဆက်လက်ဆောင်ရွက်နေကြောင်း MNDAA ကုကန့်တပ်ဖွဲ့တွေနဲ့တိုက်ပွဲအတွင်းတပ်မတော်ဘက်ကအရာရှိနဲ့စစ်သည်တချို့ဆုံးရှုံးခဲ့ပြီးတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်းတပ်မတော်ကမတ်လ13ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။